လက်ရှိမြန်မာနိုင်ငံတည်းပြုပြင်ပြောင်းလဲမှုလုပ်ငန်းတွေအပေါ်မှာအားရကျေနပ်မိတယ်လို့မကြခင်ကမှမြန်မာနိုင်ငံကိုရောက်ရှိလာတဲ့88မျိုးဆက်ចောင်းသားကောင်းဆောင်ဟောင်းကိုမိုးတိစွန်ကပြောလိုက်ပါတယ်မြန်မာနိုင်ငံထဲမှာရှိနေတဲ့အပြန်အလှန်တန်တရာဖြစ်မှုတွေကင်းရှင်းပြီးတော့အပြောင်းလဲအတွက်ပူးပေါင်းလှုပ်ဆောင်သွားကြဖို့ကိုလည်းသူကတိုက်တွန်းပါတယ်ကိုမိုးတိစွန်အပါအဝင်ပြည်ပကနေမကြခင်ကမှပြန်ရောက်လာတဲ့အတိုက်ခံကောင်းဆောင်တချို့နဲ့နိုင်ငံတော်သမ္မတရုံးကပြည်ထောင်စုဝန်ကြီးနှစ်ဦးတို့ဒီကနေ့ရန်ကုန်မှာတွေ့ဆုံခဲ့ပါတယ်ရန်ကုန်ကိုရောက်နေတဲ့ကိုမိုးတိစွန်ကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်
ကျွန်တော်တို့ဗမာပြည်မှာဟလာအပြင်းညာရေးရဖို့ပေါ့ဗျာနောက်တစ်ခုကအတိုင်းကြီးပြန်လဲထူထောင်ရေးဖြစ်တာတွေကျွန်တော်တို့ဆွေးနွေးကြပါတယ်အဓိကတော့ဝန်ကြီးဦးအောင်မင်းရဲ့ဝန်ကြီးဦးစိုးသိန်းရဲ့ကျွန်တော်တို့တွေ့ပြပါတယ်စကားပြောပြပြကြပ
ါဟုတ်ကဲ့ထူးခြားခြားသဘောတူညီချက်တွေပါရရတာမျိုးရှိပါလား
ဆွေးတုံဆွေးနွေးမှုတွေအများအလွန်တိုးတက်ပါတယ်အလွန်ကျွန်တော်တို့အားရကျေနပ်ပါတယ်အစိုးရအဖွဲ့ကနေပြီးတော့လက်ရှိအလားဒီနိုင်ငံရေးပြည်ရဲ့ကြောင်းလက်မှုတွေဘယ်လိုကျိုးပန်းဆောင်ရွက်နေတယ်ဆိုတဲ့အကြောင်းနောက်တစ်ခုကအခက်အခဲတွေလည်းရှိရဆိုတဲ့အကြောင်းပေါ့နော်အဲ့တော့ဒီကျွန်တော်တို့မရောက်ခင်ကတော့ကျွန်တော်တို့မှလည်းတံတရားတွေရှိတယ်ဆက်လာမယုံကြည်မှုတွေရှိတယ်အခုတော့စပြီးယုံကြည်မှုတွေဖြစ်လာတယ်ပေါ့ဗျာဆိုတော့ဟိုယုံကြည်လောက်တဲ့ဟလာဒီ commitment ပေါ့ကြောင်းလက်ခြင်းတဲ့ဆန္ဒကိုဝင်ကြီးနှစ်ပါးကြီးအောင်တွေ့ရပါတယ
်ဟုတ်ကဲ့ကိုမိုးတီတို့ဒီလာတဲ့ခီးစဉ်ကသမရရဲ့ဖိတ်ကြားချက်လို့သိရပါတယ်ခင်ဗျာသမရဦးသိန်းစိန်နဲ့ရောတွေ့ဆုံမှုရှိပါလား
အော်ဒီဘောအစေဟိုကကျွန်တော်တို့အဖြစ်ချင်းရှိပါတယ
်အကူမို့ဒီအခုဒီမြမပြင်းပြန်မရောက်တာကြာပြီအခုမြမပြင်းရောက်ပြီမနေ့ကလည်းလေစိတ်မှာတော်တော်လေးကြိုကြဆူကြတာတွေ့ရပါတယ်ခင်ဗျာကူမို့ဒီဘယ်လိုများခံစားမိလဲမြမဒီပြန်ရောက်တော့အချိန်ကအ
ော်မရောက်တာကြာတော့ဗျာမြမပြင်းရောအများအားတတိယနေတာပေါ့ပျော်တာပေါ့နော်ဒီကိုရောက်တဲ့အခါကျတော့လည်းတိုင်းပြည်ပြည်သူလူထုတွေကြုံတွေ့နေရတဲ့ဟာလာစီးပွားရေးအခက်အခဲပြဿနာတွေကိုကျွန်တော်မြင်ရတာပေါ့ဗျာအဲ့ဒီတော့လည်းစိတ်မကောင်းဘူးပေါ့ကျွန်တော်မြင်လာတော့ဗမာပြည်စီးပွားရေးပြဿနာကိုအများဆုံးဖြေရှင်းဖို့လိုပါတယ
်ဒီကုမ္ပဏီအနေနဲ့ရှစ်ဆက်နိုင်ငံရေးအခြေအနေကိုနိုင်ငံရေးလှုပ်ဖို့ကိုဘယ်လိုမျိုးစဉ်းစားထားပါလဲခင်ဗျ
ကျွန်တော်ဒီရောက်လာတဲ့အခါကျတော့ဗျာဖြေရှင်းဖို့ဘုံမျိုးနဲ့ပြောရရင်တော့ဒီနေ့ဖြစ်နေတဲ့ဗမာနိုင်ငံရေးပြဿနာကိုအမျိုးသားရေးပေါ့အတွင်နဲ့ဟလာဒီမိုကရေစီလမ်းကြောင်းပေါ်မှာပို့ပြီးထိုင်နေမှာမြန်မြန်ဆန်ဆန်ရှောက်နိုင်လို့ကျွန်တော်ကြားရနေတာကလှုပ်ပေးချင်တာပိုများလာတယ်ဗျာကျွန်တော်တို့အားလုံးကအစိုးရကပြီးတော့ပြည်သူကိုမယုံကြည်တဲ့ပုံအတန်တရားတွေကြီးနေတယ်ကျွန်တော်ဒီအင်တာဗျူးတွေမှာလည်းပြောပြပါတယ်ဒီမိုကရေစီအားကြီးနေကြတဲ့မှာလည်းတန်တရားတွေဖြစ်နေတယ်အဲ့ဒါကြီးကကျွန်တော်တို့ပတ်ဝန်းကျင်တစ်ခုလုံးမှာဒီစစ်တမ်းတစ်ခုလုံးဖြစ်နေတယ်အဲ့တော့အဲ့ဒါတွေအကုန်လုံးကဘာတန်တရားတွေလဲဆိုတော့ policy ဘိုင်းဆိုင်ရာတန်တရားတွေသူ့အတွက်ဆိုတာကတယောက်နဲ့တယောက်ဟာနိုင်ငံရေးပြဿနာတွေပေါ်မှာအခြေခံသွားတဲ့ဟာလေအဲ့လိုကတန်တရားရှိနေတယ်တယောက်နဲ့တယောက်ကိုဒီကွင်းထဲကပယ်ထုတ်နေတယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ကဘာမှအထင်မှန်မရပဲတဝဲလေလေဖြစ်နေမယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီအပြောင်းလဲကိုကဲလာလက်တွေ့လုပ်ကြမယ်အဲ့တော့ကျွန်တော်တို့ကဒီမိုကရေစီကိုချေဥတည်သွားပြီးရှင်လေအားလုံးပါဝင်နိုင်တဲ့ပုံစံမျိုးကိုအစိုးရဖန်တီးပေးဖို့လေအဲ့ဒါဆိုရင်အစိုးရအခုရင်ဆိုင်ရတဲ့စီးပွားရေးပိတ်ဆို့မှုပြဿနာဟလာကျွန်တော်တို့ဒီပြည်တွင်းစစ်ပြဿနာကိုကျွန်တော်တို့ကူညီဆောင်ရွက်ပေးနိုင်တယ်အဲ့ဒီဟာကလွယ်လို့ကျွန်တော်နိုင်ငံရေးပါတီတွေဆောင်ဖို့ဒီကောက်ပွဲတွေဝင်ဖို့ဆိုတာကျွန်တော်ကဆန္ဒပိတ်လို့ရှိရ
ဒေါန်ဆန်းစုကြည်လို့ပါဦးနဲ့ရောတွေ့ဖို့ရှိပါလားခင်ဗျာ
ဟောဆန်းစုကြည်လည်းကျွန်တော်တွေ့ကျင်တယ်အဓိကလာတဲ့ထဲမှာတော့သူ့ကိုတွေ့ကျင်တာဆိုလည်းပါတယ်အဲဒီမှာဒေါက်တာတင်မျိုးနဲ့ကျွန်တော်ဖုန်းဆက်တယ်ကျွန်တော် message ကိုပို့ပေးဖို့ကျွန်တော်ပြောပါတယ်ဒေါန်ဆန်းစုကြည်မျက်နှာကိုမတွေ့ရလဲမဆက်လို့မရှိဘူးအဲတော့ကျွန်တော်တွေ့ကျင်တယ်ဆိုတဲ့အကြောင်းဒေါက်တာတင်မျိုးဝင်ရတဲ့အကြောင်းကြားထားပါတယ်အဲတော့ဒေါန်ဆန်းစုကြည်ကခီးထွက်နေတယ်လို့လည်းသိရပါတယ်အဲတော့ပြန်လာမယ်ဆိုရင်တော့ကျွန်တော်တို့တင့်တော်တဲ့အချိန်မှာကျွန်တော်ပို့ဖို့အချိန်ရှိတယ်
ကိုသားညူကဆက်သွယ်မိမြင်ခဲ့တာပါရှင်ကိုမိုးသီးကျွန်တော်အဖွဲ့ဟာဒီကနေ့မှာဒီရန်ကုန်မြို့မှာရှိတဲ့88မျိုးဆက်ចောင်းသားများအဖွဲ့ရုံမှာကိုမင်းကိုနိုင်ပါဝင်88မျိုးဆက်ចောင်းသားကောင်းဆောင်ဤအဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်